ဘင်္ဂလားဒေ့ရှ်နေဇာလုံညိုရေးတပ်ဖွဲ့နဲ့အိန္ဒိယနေဇာလုံညိုရေးဆိုင်ရာတပ်ဖွဲ့တာဝန်ရှိသူတွေဟာဘင်္ဂလားဒေ့ရှ်နေဇာမှာရှိတဲ့ဒုက္ခသည်စခန်းကရိုဟင်ဂျာတွေနေဇာဖြတ်ကျော်ပြီးခိုးဝင်မဲ့ NDA ကိုဘယ်လိုကာကွယ်သွားကြမလဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတင်ပြခြင်းပါတယ်။ဘင်္ဂလားဒေ့ရှ်နေဇာမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုသူတို့နေထိုင်ရာစခန်းတွေထဲကောင်းမွန်စွာထိန်းချုပ်ထားတယ်လို့ဘင်္ဂလားဒေ့ရှ်နေဇာလုံညိုရေးတပ်ဖွဲ့ BGB ရဲ့ညွှန်ကြားမှုချုပ်မိုဟာမက်ဇာယစ်ဟာဆန်ကမနေ့ကပြောကြားလိုက်ပါတယ်ဘင်္ဂလားဒေ့ရှ် BGB တပ်ဖွဲ့နဲ့အိန္ဒိယနယ်စပ်လုံခြုံရေးတပ်ဖွဲ့ BSF တို့နယ်စပ်လုံခြုံရေးပူးပေါင်းဆောင်ရွက်ကြဖို့အိန္ဒိယနိုင်ငံထရီပူရာပြည်နယ်မှာဇူလိုင်26ကြာသပတေးနေ့ကဆွေးနွေးပွဲကျင်းပပြီးမစ္စတာဟာဆန်ကအဲ့လိုပြောဆိုလိုက်တာဖြစ်ပါတယ်ဒုက္ခသည်စခန်းတွေမှာရိုဟင်ဂျာဥယျာဉ်အရင်ထက်များလာတာကြောင့်ဒါကိုကင်တွယ်ဖြည့်ရှင်းနေရတယ်လို့ဟာဆန်ကပြောပါတယ
် We have our limitations and capabilities.So that's mostly socio-economic, not that any other kind of
thing. ကျွန်တော်မှာလုံနိုင်တာတွေရှိသလိုအကန့်အသတ်တွေလည်းရှိပါတယ်။အဓိကအဖြစ်လူမှုစီးပွားပြဿနာပါ။ခင်ဗျားတို့ထင်နေတဲ့တခြားချင်းချောက်မှုမျိုးတော့မရှိပါဘူး။အရင်ကရှိထားပြီးသားဒုက္ခတွေနဲ့နောက်ထပ်ရောက်လာတဲ့ဒုက္ခတွေပေါင်းလိုက်ရင်တန်းကျော်လောက်ကိုကျွန်တော်တို့စီမံခန့်ခွဲနေရတာပါ။ဒါကပဲကျွန်တော်တို့အတွက်စိန်ခေါ်မှုတွေပါ။တခြားချင်းချောက်မှုတော့မရှိပါဘူး
။ဘင်္ဂလားဒေ့ရှ်အိန္ဒိယနှစ်နိုင်ငံကိုယ်စားလှယ်အဖွဲ့ဟာရိုဟင်ဂျာတွေအစုလိုက်ပြုံလိုက်နေဆက်ဖြတ်ကျော်ပြီးခိုးဝင်လာနိုင်တဲ့ပြဿနာကိုဘယ်လိုတားဆီးကြမလဲဆိုတာအဲ့ဒီအစည်းအဝေးမှာအဓိကထားဆွေးနွေးခဲ့ကြပါတယ်ဒုက္ခသည်တွေနေဆက်တစ်လျှောက်မှာပေါက်ကွေးပစ္စည်းနဲ့လက်နက်မောင်းခိုးလုပ်တာမျိုးမူရစေဝါနဲ့လူမောင်းခိုးကူးတာမျိုးတွေကိုထိန်းချုပ်နိုင်ဖို့နှစ်နိုင်ငံနေကြားဆောင်တက်တွေကလုံးဝသီးခံမှာမဟုတ်ဘူးဆိုတဲ့မူဝါဒမျိုးချမှတ်ထားတယ်လို့ဟာဆန်ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် We have taken all the measures to control this Rohingya movements within the Bangladesh.
Bangladesh နိုင်ငံတွေကရိုဟင်ဂျာတွေရဲ့လှုပ်ရှားမှုတွေကိုကျွန်တော်တို့မျက်ခြေမပြတ်စောင့်ကြည့်နေပါတယ်။သူတို့ကိုစောင့်ကြည့်နိုင်ဖို့စခန်းတွေကိုစနစ်တကျဖွဲ့စည်းထားပါတယ်။ရိုဟင်ဂျာတွေကိုစခန်းအပြင်ဘက်ထွက်ခွင့်မပေးပါဘူး။သူတို့ကခိုးထွက်ကြမယ်ဆိုရင်တော့ကျွန်တော်တို့ဘက်ကလည်းအကောင်းဆုံးလှုပ်ဆောင်သွားမှာဖြစ်တယ်လို့အိန္ဒိယဘက်ကလည်းအလားတူလှုပ်ဆောင်ပေးဖို့လိုပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအကြမ်းဖက်အဖွဲ့ကတိုက်ခတ်ခဲ့ပြီးနောက်မြန်မာလူညွန့်ရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။အဲ့ဒီဖြစ်စဉ်အတွင်းမှာလူညွန့်ရေးတပ်တွေကရွာတွေကိုမီးရှို့တာတပ်ဖြတ်တာတွေနဲ့မရင်းကျင်တာတွေကိုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂကဆွဆွဲထားပြီးဒါဟာလူမျိုးစုအလိုက်ရှင်းလင်းရေးလှုပ်ဆောင်မှုဖြစ်တယ်လို့ပြောထားပါတယ်။ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုဖို့မြန်မာနိုင်ငံကငင်းဆန်နေတယ်လို့နိုင်ငံတကာကဝေဖန်နေပါတယ်မြန်မာအစိုးရကတော့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတာမရှိဘူးလို့ညင်းဆိုတာပါတယ်ခင်ဗျာ